မြန်မာနိုင်ငံမှာမိုးစပါးနဲ့မြေစပါးချမ်းခြင်းစည်းကိုသက်ဆိုင်အားနာပိုင်းကနှစ်တိုင်းသတ်မှတ်ပြီးပါတယ်။2021ခုနှစ်မိုးစပါးနဲ့2022ခုနှစ်မြေစပါးတင်းတရာအတွက်ချမ်းခြင်းတန်ဖိုးကို5,400,000အဖြစ်တောင်ငူလယ်သမားအကျိုးစီးပွားမြင့်နေအဖွဲ့ကသတ်မှတ်လိုက်တာဟာလက်ရှိအခြေအနေနဲ့ကိုက်ညီမှုမရှိပဲလယ်သမားတွေအကျက်တဲနဲ့ပုံပြီးတော့ရင်ဆိုင်ရနိုင်တယ်လို့ EAOI တိုင်းကလယ်သမားတွေက VOE ကိုပြောပါတယ်။ဒီကနေ့ကလည်းစပါးတင်းတရာကို5,000,000ဝန်းကျင်စီးသတ်မှတ်ခဲ့ပေမဲ့လက်ရှိမှာလောင်းစားပြီးတပိပါကို3,000,000ကျော်နေပြီးတမီဝေါ်စာကလည်းအယောင်ဒီတိုင်းမှာတအိတ်ကို6,000ရှိနေချိန်မို့လယ်သမားတွေအခက်တွေ့နေတာပါမနေ့ကတော့ဒီဈေးတွေရဲ့3ပုံတစ်ပုံနှုန်းပဲရှိတာပါတခြားသူတွေကုန်ကြမ်းဈေးတွေပါထည့်ပေါင်းမယ်ဆိုရင်စပါးတင်းတရာကို6,000ကျော်ရမှအဆင်ပြေလိမ့်မယ်လို့အယောင်ဒီတိုင်းပန်းတော်မြို့နယ်ကလယ်သမားဦးဆန်တင်က VOE ကိုပြောပါတယ်6,000ရဲ့
အခက်မှာရှိနေပါတယ်ဗျာဒီကံရလို့ရှိခါသာခုနေကဒုက္ခရဲ့ကြံမာကြီးတွေပို့ကြတယ်တနေ့လည်းလာရေးမှာပါ
ဟုတ်ချင်းနဲ့ဒီနေ့ကတော့တမားရအမေရိကန်ကရှုံးနေတဲ့ဆက်ထားပြီးသားပါ။ဘိုးစပါးတအေကရဲ့စိုက်ပျိုးစိတ်က3000ကျော်လောက်ရှိပါတယ်။တေကအထွက်ကပြင်းပြတင်း60လောက်ပဲရှိတဲ့အတွက်စပါးတင်းတရာကို5,400ပဲရမယ်ဆိုရင်လေသမားတွေအရှုံးပေါ်နိုင်ပါတယ်။ပုံကြစည်းနဲ့မကိုက်တဲ့အချိန်နေမှုလာမဲ့နှွေစပါးကြရင်လေစိုက်ပြီးအတော်နည်းသွားနိုင်ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာတောင်သူလေသမားများအဖွဲ့ချုပ်ရဲ့ ARD တိုင်းတာဝန်ခံမန်းအောင်ခြင်းကပြောပါတယ်။
မင်းရောက်တဲ့ကြေကားပါဗျာဒီငါးသိန်းလေးတောင်ဆိုတာအာဘူမစက်စင်မတိုက်တဲ့ဆိုရင်ဗျာအဲလေမားလေးကတော့ခုလေကဘုံစားရမသိနိုင်ဘူးဗျာသူကိုက်တာမကိုက်တာဟိုတွက်တဲ့လူရဲ့တွက်တာဗျာအချင်းကြတယ်ဆက်လာမှကြည့်လို့မဆိုရင်လက်ရှိတက်တဲ့ခံကြတဲ့နေပေါင်းပဲဗျာနေစပါးကတော့ဖြစ်နေတပွဲဒီကတော့နေပါလားเออมันก็ดีแต่ว่าถ้าเกิดว่าอยู่ในแล้วก็ดีเนี่ยดูเฉยๆก็ยาวแล้วก็ไม่ขึ้นมีแล้ว
လက်ရှိပြည်တွင်းဈေးကွက်မှာဇူလိုင်လကစပြီးတော့စံဈေးတက်နေပြီမဲ့ရောင်းအားကတော့ပုံမှန်အတိုင်းပဲရှိနေတယ်လို့စံလုပ်ငန်းရှင်တချို့ကပြောပါတယ်စံတအိတ်ကိုပြန်မြ3000ကျွဲကနေ4000ကျွဲကြားမှာရှိပါတယ်မြန်မာနိုင်ငံကစံတွေကိုအဓိကတရုတ်နိုင်ငံကိုတင်ပို့နေတာဖြစ်ပြီးလက်ရှိတရုတ်နဲ့လက်ဆက်ကုံတွေကြီးရပ်ဆိုင်နေတဲ့အတွက်စံတင်မှုဘိုင်းမှာလည်းထိခိုက်နေတယ်လို့စံကုံတွေအတင်းကပြောထားပါတယ်ခင်ဗျာ